အောက်တိုဘာလ24ရက်နေ့ကပြည်ထောင်စုတော်မှာမြန်မာနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးထိထိရောက်ရောက်ဂိုင်တွေဆောင်ရွက်ဖို့အတိုက်ခံ Conservative Party လွတ်တော်မှ Mr. Stephen Crabb ကမိန့်ခွန်းရှိကြီးတစ်ခုပြောပြီးတောင်းဆိုခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးအတော့ကိုပြည့်ပြည့်စုံစုံအချက်အလက်တွေနဲ့ပြောသွားတာတွေ့ရပြီးတော့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABP ကထုတ်ခဲ့တဲ့အစီရင်ခံစာတွေ၊ရှမ်းမျိုးသမီးလှုပ်ရှားမှုအဖွဲ့၊ပြည်မျိုးသမီးအဖွဲ့နဲ့ချင်းမျိုးသမီးအဖွဲ့တွေကနေထုတ်တဲ့အစီရင်ခံစာတွေကနေနောက်ဆုံးဖြစ်ခဲ့တဲ့ကိုတဝင်းအောင်တည်ဆုံသွားမှုအထိကိုကပြောဆိုသွားတာကိုတွေ့ရပါတယ်။ဒါအပြင်တခြားလူတော်အမတ်တွေဖြစ်တဲ့ Mr. Geoffrey Clifton, Mr. John Barkow တို့အပြင်ဥရောပရေးရာဝန်ကြီး Mr. Geoff Horn တို့ကလည်းမြန်မာပြည်မှာစီးပွားရေးလုပ်နေတဲ့ပြည်ထောင်ကုမ္ပဏီတွေကိစ္စ၊မြန်မာပြည်ကိုပြည်ထောင်အစိုးရကပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီကိစ္စတွေကိုဝေဖန်ပြောဆိုတဲ့သတင်းတွေလည်းထွက်လာပါတယ်။အခုလိုဒီရက်ပိုင်းအတွင်းပြည်ထောင်နိုင်ငံမှာမြန်မာပြည်ရေးကိစ္စကြဲကြဲလောင်လောင်ပြောဆိုလာတဲ့ပတ်သက်ပြီးတော့မြန်မာရေးဆောင်ရွက်နေတဲ့ဘာမားကမ်ပိန်း UK ရဲ့ဒရင်းမီဒီယာနဲ့ကမ်ပိန်းဆိုင်ရာအရာရှိ Mark Formanagh ကအခုလိုမှတ်ချက်ပေးပါတယ
် There is cross party support from MPs in the UK for Burma's democracy movement. So you have many of the Conservative Party MPs are very sympathetic, but also many of the government's own MPs.
မြန်မာနိုင်ငံဒီမိုကရေစီရေးကိစ္စနဲ့ပတ်သက်ပြီးဒီနိုင်ငံရေးပါတီတွေအားလုံးရဲ့ထောက်ခံမှုရနေပါတယ်။အတိုက်ခံ Conservative Party ကလွတ်တော်အမတ်တွေအပြင်လက်ရှိအစိုးရအဖွဲ့ရဲ့ Labour Party ဝင်လွတ်တော်အမတ်တွေကိုယ်တိုင်ကပါလက်ရှိဗြိတိသျှအစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားနဲ့လှုပ်ဆောင်မှုတွေကိုအားမရကြပါဘူး။ဒါကြောင့်ပို့ပြီးတော့လှုပ်ဆောင်ဖို့ဗြိတိသျှအစိုးရကိုအားလုံးဝိုင်းပြီးတော့တွန်းအားပေးပြောဆိုနေကြတာပါလို့ Mark Farmer ကပြောသွားပါတယ်။လွန်ခဲ့တဲ့သတင်းတော့ပတ်က Conservative Party ရဲ့ပါတီညီလာခံစုဝေးဘက်ကိုတက်ရောက်လာသူ၄000ကျော်နဲ့ Conservative Party ဝင်လွတ်တော်အမတ်တွေရှေ့မှောက်မှာမြန်မာနိုင်ငံအခြေအနေပတ်သက်ပြီးတင်ပြပြောဆိုခဲ့တဲ့ပြည်ထောင်နိုင်ငံရောက်ခရင်ဒုက္ခတဲ့သူဖြစ်သူမန်းဆွေရဖန်းကိုလည်းဆက်သွယ်မေးမြန်းခဲ့ပါတယ်။Mr. Stephen Crabb ကဗြိတိသျှပါလီမန်မှာနိုင်ငံပြောတဲ့အခါမှာသူအခုလိုဗြိတိသျှပါလီမန်မှာမြန်မာပြည်အရေးကိစ္စဆွေးနွေးဖို့တောင်းဆိုရတာဟာလွန်ခဲ့တဲ့သတင်းသုံးပတ်ကမတ်ဇိုယာက Conservative Conference မှာထပ်ဆိုချက်ကြောင့်အတိတ်ကသူ့ကိုလှုံ့ဆော်ခဲ့တယ်လို့ဆိုထားတယ်ခင်ဗျာအဲ့ဒီတော့အဲ့ဒီသတင်းသုံးပတ်တုန်းက Conservative Conference မှာမတ်ဇိုယာကဘယ်လိုတင်ပြဆွေးနွေးခဲ့တယ်ဆိုတာလေးပြောပြပါလားခင်ဗျာ
ကျမမြန်မာပြည်နဲ့ပတ်သက်တဲ့အကြောင်းအရာတွေတင်ပြတယ်။အဲ့ဒီမှာကျမတင်ပြတဲ့အကြောင်းအရာတွေကအခုမြန်မာပြည်မှာအခြေအနေတွေဆိုးဝါးနေတဲ့အခြေအနေကိုတင်ပြတယ်။ဘယ်လိုဆိုးဝါးနေလဲဆိုတော့အခုကနိုင်ငံရေးအကျဉ်းသားတော်တော်များများကဒုက္ခတွေခံရတယ်ပြီးတော့ကျမတို့ရဲ့ဒီမိုကရေစီကောင်းဆောင်တောင်ဆန်းစုကြည်လည်းနေအိမ်အခြေချုပ်မှလည်းရှိနေတုံးပါပဲ။ဒါချက်လက်တစ်ခုကတော့သူတို့ပြည်ရှာဆိုရကိုပုံမပြီးတော့မြန်မာပြည်အကြောင်းစိတ်ဝင်စားလာအောင်ပုံမပြီးတော့မြန်မာပြည်အကြောင်းလှုပ်ဆောင်နိုင်အောင်ပြီးတော့သူတို့ရဲ့အနိုင်ငံကြေး policy ထဲမှာလူမှုရေးကိုအထင်ခံပြီးတော့လှုပ်သွားနိုင်အောင်ကျွန်မကတောင်းဆိုလာပ
ါဟုတ်ကဲ့ပြည်ရှာလွတ်တော်အတွင်းနဲ့ပြည်ရှာအစိုးရအတွင်းမှာမြန်မာပြည်ရေးကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဆောင်မှုအခြေအနေကဘယ်လိုရှိနေပါလဲခင်ဗျ
ဟုတ်ကဲ့အခုလောလောဆယ်တော့ကျမတို့ဒေတာပြောလို့မရသေးပါဘူးဘာဖြစ်လဲဆိုတော့ကျမတို့တောင်းဆိုတာကကဘာကူလာသမကလူကျော်ရေးကောင်စီကမြန်မာပြည်အကြောင်းကိုအမြောက်ဆုံးကင်တွယ်နိုင်ဖို့ပြီးတော့ဗြိတိသျှအစိုးရလည်းမြန်မာပြည်ရဲ့စစ်အစိုးရပေါ်မှာစီးပွားရေးပိတ်ဆို့မှုတွေတရားဝင်လှုပ်ဆောင်သွားဖို့ပြီးတော့ပြည်ရင်ဒုက္ခတွေအခုနှစ်ဆောင်ကျော်မှပြည်ပြည်နဲ့ဒုက္ခတွေတွေကိုကူညီဆောင်ရွက်ဖို့ကျမတို့ကတောင်းဆိုခဲ့ပါတယ်ဒါမဲ့အခုလောဆယ်တော့ကဘာကူလာသမဂ္ဂလူကျော်ရေးကောင်စီကတော့မြန်မာပြည်အကြောင်းကိုဆင်းနေပြီဒါမဲ့ဒါဆုံးဖြတ်ချက်မှမရသေးပါဘူးဒူရီရှာအစိုးရကမြန်မာပြည်အကြောင်းကိုဆက်လိုက်ပြီးတော့လှုံ့ဆော်သွားဖို့ကျမတို့ကအမြဲတမ်းပဲလှုံ့ဆော်နေ